ဝါရှင်တန်စံတော်ချိန်အင်္ဂါညမြန်မာစံတော်ချိန်ပုတ်ထူးနေ့မနေ့မှာအမေရိကန်သမ္မတဒေါ်နယ်ထရန့်ပထမဆုံးအကြိမ်နိုင်ငံတော်အခြေပြမင်ကွန်းပြောကြားမှာဖြစ်ပါတယ်ဝေဖန်မှုတွေများစွာနဲ့ရင်ဆိုင်နေရတဲ့သမ္မတထရန့်အနေနဲ့ဘာတွေကိုဦးစားပေးထည့်သွင်းပြောကြားဖို့ရှိသလဲသမ္မတပြောကြားမဲ့မင်ကွန်းပေါ်မြန်မာနယ်ပေါ်အမေရိကန်နိုင်ငံသားတွေကရောဘလို့မျှော်လင့်ချက်ရှိသလဲဆိုတာတွေကိုရှားဖောင်ကစူးစီးတင်ပြပါမယ်ရှင်
American ပြည်ထောင်စုသမ္မတတရားအနေနဲ့တမိုင်းမှာလူမှုထောက်ခံမှုအနှိမ့်ဆုံးနဲ့ကြုံတွေ့ရပြီးပြည်တွင်းနဲ့ပြည်ပမူဝါဒရေးရာတွေမှာလည်းဝေဖန်မှုများစွာနဲ့ရင်ဆိုင်ရတဲ့ American သမ္မတ Donald Trump ဟာသူ့ရဲ့ပထမဦးဆုံးနိုင်ငံတော်အခြေပြမိန့်ခွန်းကို Washington စံတော်ချိန်အင်္ဂါနေ့ည9:00နာရီမှာစတင်ပြောကြားမှာဖြစ်ပြီးကမ္ဘာတဝန်းကစောင့်ကြည့်နားထောင်ကြမှာဖြစ်ပါတယ်။သမ္မတရဲ့နိုင်ငံတော်အခြေပြမိန့်ခွန်းထဲမှာအဓိကပြောကြားမယ့်အကြောင်းအရာတွေကတော့နိုင်ငံခိုင်မာလုံခြုံအားကောင်းဖို့ကိစ္စရပ်တွေပါဝင်တယ်လို့အင်ဖြူတော်ပြောခွင့်ရဆာရာဟက်ကဘီဆန်ဒါစ်ကအခုလိုပြောပါတယ်
The theme of the address is building a safe, strong and proud America.
သမ္မတပြောကြားမယ့်နိုင်ငံတော်အခြေပြမိကွန်းရဲ့အဓိကဦးစားပေးမယ့်အချက်တွေကတော့လုံခြုံခိုင်မာပြီးဂုဏ်ယူပွဲအားကောင်းတဲ့အမေရိကန်ကိုတည်ဆောက်သွားဖို့ဖြစ်ပြီးဒါတွေကသမ္မတရဲ့ပထမတည်တံ့တွင်လှုပ်ဆောင်တဲ့အကြောင်းအရာတွေပဲဖြစ်ပါတယ်
သမ္မတရဲ့မိန့်ခွန်းထဲမှာဒါကားလို့ခေါ်တဲ့ကလေးဘဝအရွယ်ကအမေရိကန်ပြည်ထောင်စုကိုတရားမဝင်ရောက်ရှိလာသူတွေအရေးအပါအဝင်လူဝင်မှုကြီးကြပ်ရေးကိစ္စရာတွေနဲ့2018ခုနှစ်အတွင်းပြည်တွင်းနဲ့ပြည်ပရေးရာမူဝါဒဆန်ရာတွေထဲကသူဦးစားပေးမဲ့အစီအစဉ်အကြောင်းတွေပါဝင်လိမ့်မယ်လို့အများကမျှော်လင့်ထားကြပါတယ်။အင်ဖြူတော်ပြောခွင့်ရဆာရာဟက်ကဘီစင်တာရဲ့မနစ်တနင်္လာနေ့သတင်းစာရှင်းလင်းပွဲအတွင်းသတင်းထောက်တွေကိုပြောကြားရမှာတော့သမ္မတရဲ့နိုင်ငံတော်အခြေပြမိန့်ခွန်းနဲ့ပတ်သက်ပြီးအကြောင်းအရာအသေးစိတ်ကိုပြောမသွားပေမဲ့သမ္မတကတော်ထိုင်ထိုင်ခုံတဲ့တန်းထဲမှာထိုင်ကြမဲ့ဧည့်သည်တော်တို့နဲ့ပတ်သက်လို့သူမကအခုလိုပြောပါတယ
် Some of these individual stories are heroic some are patriotic
ပြောလာသူတို့ရဲ့အကြောင်းအရာတွေဟာရေစွန်းတက်တိနဲ့ပြည်စုံသလိုတချို့ကမျိုးချစ်စိတ်ရှိကြပြီးတချို့ကဝန်းနေပွေရာကောင်းပါလေဒါပေမဲ့သူတို့တွေအားလုံးကဘယ်သူမှဖျောက်ဖျက်လို့မရတဲ့အမေရိကန်တွေရဲ့စိတ်ဓာတ်ရှိသူတွေပါအမေရိကန်ပြည်သူတွေပုံမှန်အားကောင်းခိုင်မာလာစေဖို့ခွန်အားဖြစ်စေသလိုခုံယူစရာလည်းကောင်းပါလေ
တရောက်လာမဲ့ဧည့်သည်တော်တွေထဲမှာ2009ခုနှစ်ကအီရတ်မှာရှိတဲ့အမေရိကန်တပ်ဖွဲ့မှာစစ်မှုထမ်းရင်းမိုက်တက်နေမိယာကနေခြေနှစ်ဖက်စလုံးဆုံးရှုံးခဲ့ရပြီးမျက်စိပါကွယ်ခဲ့ရတဲ့စစ်သားမက်သီယူဘရက်ဖော့ပါအဝင် MS-13 ဂိုင်းအဖွဲ့ဝင်တွေရဲ့ရက်ဆက်စွာတပ်ဖြတ်တာခံခဲ့ရတဲ့မိန်းကလေးငယ်နီစာနဲ့ကီလာတို့ရဲ့မိဘတွေလည်းပါဝင်ပါတယ်ဒါအပြင်ပြီးခဲ့တဲ့နှစ်ကပထမဦးဆုံးအိမ်တလုံးကိုပိုင်ဆိုင်နိုင်ခဲ့ပြီးသမ္မတထရမ့်ရဲ့အခွန်ဖြတ်တောက်မှုစနစ်ကြောင့်ရလာတဲ့အပိုငွေတွေကိုသမီးနှူးရဲ့ပညာရေးအတွက်ပါစုဆောင်ပေးနိုင်ခဲ့တဲ့ဂီဟေဆော်သူကိုရီအဒမ်စ်လည်းတက်ရောက်မှာဖြစ်ပါတယ်။အင်ဖြူရော်ရဲ့ဥပဒေရေးရာညွန်ကြားရေးမှူးမတ်ရှော့ကတော့သမ္မတပြောကြားမဲ့မိကွန်းထဲမှာစီးပွားရေးကိစ္စရာကိုအလေးပေးပြောကြားလိုက်မယ်လို့တနင်္ဂနွေနေ့တုန်းကထုတ်လွှင့်တဲ့ Fox News ရုပ်မြင်သံကြားအစီအစဉ်မှာပြောဆိုခဲ့ပါတယ်။မြန်မာနယ်ပွားအမေရိကန်နိုင်ငံသားတွေကတော့သမ္မတပြောကြားမဲ့မိန့်ခွန်းထဲမှာလူဝင်မှုကြီးကြပ်ရေးနဲ့ပတ်သက်ပြီးအကောင့်မဲ့ကိုပြောင်းလဲလာမယ်ဆိုတာကိုသိပြီးမမျှော်လင့်တဲ့အကြောင်းပြောပါရယ်အမေရိကန်ပြည်ထောင်စုမှနေထိုင်တဲ့ချင်းဖော်ရမ်တွဲဘက်ညှိနှိုင်းဆောင်ရွက်ရေးမှူးဒေါက်တာရိုဒင်ဂါကအခုလိုပြောပါရယ
်ကမ္ဘာအရရတ်တာရီဖျူဂျီကိစ္စနဲ့ပတ်သက်လို့ကတော့ကျွန်တော်များများမမျှော်လင့်ပါဘူးနောက်အဓိကမြန်မာရီဖျူဂျီတွေပေါ့နော်မြန်မာရီဖျူဂျီအများဆိုတော့မလေးရှားရောက်နေတယ်ထိုင်းမြန်မာနယ်စပ်ရဲ့အိန္ဒိယမှာအနေချင်းပေါ့နော်အဲ့သူတို့တွေအတွက်ကတော့ကျွန်တော်မျှော်လင့်ချက်သိပ်မရှိပါဘူးဘာလို့ဆိုတော့ဒီထရမ့်ရဲ့အစိုးရကသူတက်တက်ချင်းပဲဒီမီဂရန့်ပေါ့နော်ဒီရီဖျူဂျီတွေကိုဝဲလ်ကမ်မလုပ်ဘဲနဲ့အရင်သတ်မှတ်ထားတဲ့အရေးအတွက်တောင်မှ short ခဲ့တယ်နောက်ဒီနှစ်လည်းထပ် short တယ်ဆိုတော့ကျွန်တော်သိပ်ပြီးတော့မမျှော်လင့်ပါဘူး
အမေရိကန်သမ္မတကလွှတ်တော်မှာနှစ်စဉ်နိုင်ငံတော်အခြေပြမိန့်ခွန်းပြောကြားတာဟာအမေရိကန်ဒီမိုကရေစီရဲ့ထုံးတမ်းအစဉ်အလာတစ်ခုဖြစ်ပါတယ်။သမ္မတဒေါ်နယ်ထရမ့်နိုင်ငံတော်အခြေပြမိန့်ခွန်းပြောအပြီးမှာတော့ဒီမိုကရက်ဘက်ကမက်ဆာချူးဆက်ပြည်နယ်အောက်လွှတ်တော်အမှန်ဂျိုးကနေဒီကတုံ့ပြန်ပြောဆိုမှာဖြစ်ပါတယ်ရှင်။